ထိတ်တန့်အဆိုးအရရှိ62ယောက်ကိုရာထူးကနေထုတ်ပယ်ခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အဗာကော့ကပြောကြားလိုက်ပါတယ်။အဲဒီထဲမှာရုရှားလိုလာတဲ့ယူကရိန်းအဆိုးအဟောင်းနဲ့ဆက်နွယ်မှုရှိတဲ့ဗိုလ်ချုပ်ကြီး၈ဦးပါဝင်နေပါတယ်။မြို့တော် Kiev နဲ့ Donetsk ဒေသကအဆိုးရဝန်ကြီးဌာနအကြီးအကဲတွေကိုအဓိကထားပြီးအခုလိုရာထူးကနေထုတ်ပယ်ခဲ့တာလို့ Mr. Avakov ကသူ့ရဲ့ Facebook မှာဗုဒ္ဓဘူးနေ့ကရေးသားခဲ့ပါတယ်။ရာထူးကနေဖြုတ်ချခံခဲ့ရတဲ့ Ukraine သမ္မတဟောင်း Viktor Yanukovych အဆိုးရလက်အောက်မှာတာဝန်ယူခဲ့တဲ့ပြည်ထောင်စုနဲ့ဒေသဆိုင်ရာအကြီးအကဲတွေကိုအဓိကထားပြီးနှိမ်နှင်းမဲ့အဂရိလိုက်စားမှုထိန်းချုပ်ရေးဥပဒေနဲ့အခုလိုသူတို့ကိုရာထူးကနေဖယ်ရှားခဲ့တာဖြစ်ပါတယ်။သမ္မတ Petro Poroshenko ဟာဒီလအစောပိုင်းတုန်းကအခုလိုယူကရိန်းအစိုးရဟောင်းနဲ့ဆက်ဆက်တဲ့သူတွေကိုရာထူးကနေဖယ်ရှားနိုင်တဲ့ဥပဒေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းမှာရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတို့ကြားတိုက်ပွဲတွေဖြစ်နေတာကိုရက်စဲပစ်ဖို့အတွက် EU ဥရောပတမကနဲ့ကုလသမဂ္ဂတို့ကနီးလန်းတွေရှာဖွေနေကြတာဖြစ်ပြီးရုရှားနယ်စပ်ကသူတို့ထိန်းချုပ်ရာနယ်မြေတွင်းမှာဒီခွဲထွက်ရေးသမားတွေကျင်းပနေတဲ့ရွေးကောက်ပွဲကိုရုရှားဘက်ကထောက်ခံတဲ့အပေါ်မှာလည်း EU နဲ့ကုလသမဂ္ဂတို့ကရှုံချပစ်တင်နေပါတယ်။